ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာရှိတဲ့ကော့ကရိတ်မြဝရီအာရှလမ်းမကြီးနဲ့မြဝရီဝေါ်လီလမ်းမကြီးတွေကို KNU ကိုတိုက်ခိုက်နေတဲ့စစ်ကောင်စီကထောက်ပံ့ရေးလမ်းကြောင်းအဖြစ်အသုံးပြုနေတာကြောင့်ဆိုပြီးပြည်သူတွေခရီးသွားလာတာ၊ကူးတန်းရောင်းဝယ်တာ၊နောက်ရင်းဖြတ်တန်းသွားလာတာတွေကိုမတ်လ28ရက်နေ့ကနေစပြီးယာယီရက်ဆိုင်ထားဖို့ KNU တပ်မဟာ6နဲ့ပူးပေါင်းတပ်ဖွဲ့တွေကတတိပေးခဲ့ပါတယ်မတ်လ29ရက်နေ့မှာတော့ကုန်ကားတွေအိမ်စည်းကားတွေအပါအဝင်ကားလေးစီးပစ်ခတ်ပြီးတော့မီးရှို့ခံခဲ့ရပါတယ်။နောက်ဆုံးအခြေအနေကို VOA သတင်းတောက်မအေးအေးမှကသတင်းပေးပို့ထားတာနားဆင်ပါရှင်
။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်အတွင်းမှာရှိတဲ့ကော့ကရိတ်မြဝတီလမ်းမကြီးနဲ့မြဝတီဝလီလမ်းမကြီးတွေကိုမတ်လ29ရက်နေ့ကစပြီးအသုံးပြုသွားလာတာရေမပြုတ်လို့ဖို့အတွက် KNU တပ်မ6နဲ့ပူးပေါင်းတပ်ဖွဲ့တွေကတတိပေးခဲ့တာပါ။မလ28ရက်နေ့မှာတော့မြဝတီကော့ကရိတ်အာရှလမ်းပေါ်ကဒေလီတရားနီးမှာအေစီကားတစ်စီးပစ်ခတ်ခံရပြီးလူတအူးသေဆုံးခဲ့ပါတယ်။မလ29ရက်နေ့မှာတော့ကုန်ကားတွေအေစီကားတွေအပါအဝင်ကားလေးစီးပစ်ခတ်မိရှုခံခဲ့ရတယ်ဆိုပြီးကရင်မျိုးသားမီဒီယာကမန်မျိုးမြင့်ကပြောပြပါဗျ။အဲ
့ဒီချက်စင်အောင်ချိခဲ့တယ်အဲ့ဒါအမှန်ပဲအဲ့ဒီကော့ကရိတ်မှာ။ဒီအာရှနာရှလမ်းဆိုမဲ့တွားဟုတ်ကော့ကရိတ်ပဲချမ်းမှဖြစ်တာပေါ့။မြဝတီကော့ကရိတ်အာရှလမ်းပိုင်းကအာရှလမ်းပိုင်းမှာရှိနေအဲ့ဒီကော့ကရိတ်ပဲချမ်းမှာပေါ့အဲ့ဒီစီးကားနဲ့စီးပါသွားတယ်နောက်ကောကတ်တူနီကားနဲ့စီးပါတယ်ပေါ့အဲ့ဒီမီလောင်တကအောက်မှာချက်မှုနီကြီးသေးနေတယ
်ဒီတက်ခန့်မှုတွေဟာဘသူတွေရဲ့လက်ချက်ဆိုတာအခုချိန်မှာရှင်းရှင်းလင်းလင်းမသိရသေးပါဘူးကော့ကရိတ်မြဝတီလမ်းမကြီးနဲ့မြဝတီဝလီလမ်းမကြီးတွေကိုမတော်လာဖို့အတွက် KNU ဘက်ကစာထုတ်ထားတာရှိတယ်လို့စစ်ကောင်စီဘက်ကလည်းအဲ့ဒီနေရာတွေဘက်မှာတက်ဆွဲနေရယူထားတာလည်းရှိနေတာပါအဲ့ဒီနေရာနီးမှာကရင်လက်နက်ကိုင်တွေကစစ်တပ်ကရှိနေတာကြောင့်ဘယ်အဖွဲ့အစည်းတွေရဲ့လက်ချက်ဆိုတာမသိနိုင်ဘူးလို့လည်းမန်းမျိုးမြင့်ကပြောပြပါတယ
်ဒီလက်ရှိတဲ့ PDL လက်ရှိတဲ့ PDO မြန်မာစစ်တပ်ရှိတယ်လို့
မြဝီကော့ကရိတ်လမ်းမကြီးနဲ့မြဝီဝလီလမ်းမကြီးတွေမှာကုန်ကားတွေကလူတွေကအသွားအလာမလုပ်ဖို့အတွက်မန္တလေး26ရက်နေ့က KNU ဘက်ကတတိပေးစာထုတ်ပြန်လာတာရှိတဲ့အတွက်အခုဖြစ်စဉ်နဲ့ပတ်သက်လို့ KNU ကိုဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးစစ်ကောင်စီဘက်ကတော့မန္တလေး30ရက်နေ့နေ့စွဲနဲ့တရင်ထုတ်ပြန်ရမှာမန္တလေး29ရက်နေ့နေ့လယ်တနာရီလောက်မှာအင်းစည်းကားနှစ်စီးနဲ့ကြက်တော်နဲ့တန်တူတန်စားတွေကျင်လာတဲ့12ဘိန်းကုန်ကျစ်ကားနှစ်စီးကို KKO ခွဋ်ထက်အဖွဲ့နဲ့ PDF ပြည်သူ့ကော်မတီတပ်ဖွဲ့တွေကမီးရှို့ဖျက်ဆီးခဲ့တယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်။စစ်ကောင်စီဘက်ကပြောခွင့်ရဖို့ကိုဗိုလ်ချုပ်စော်မင်းထွန်းကတော့အခုလိုပြောသွားပါတယ်
။12ဘိန်းရင်ပေါ်တော်ရင်နှစ်စီးနဲ့အင်းစီးမော်တော်နှစ်စီးပေါ့လေ29ရက်နေ့ဘောလဲတနားရီလောက်မှာတော့ဒါ KKO ခွဋ်ထက်အဖွဲ့နဲ့ PDF မီးရှို့ဖျက်ဆီးခဲ့တာ။အဒီကတော့ကျွန်တော်အိုက်ပြတ်မှာဒီ KKO ခွဋ်ထက်အဖွဲ့တွေဒီလေရခင်ဒီနှစ်ဆန်းပိုင်းတော့လည်းအဲ့ဒီလမ်းကိုနောက်ဖြတ်ထဲတာရှိတယ
်။ KKO ခွဲထွက်အဖွဲ့ကတော့သူတို့လက်ချက်မဟုတ်ကြောင်းညင်းဆိုပါတယ်။မလ12ရက်နေ့တုန်းကလည်းမြောက်ပြည်ကော့ကရိတ်အာရှလမ်းမမှာကုန်ကားတွေမီးရှို့ဖျက်ဆီးခံရတယ်လို့မလ28ရက်နေ့တုန်းကလည်းကရင်ပြည်နယ်မြောက်ပြည်ကော့ကရိတ်အာရှလမ်းတောတော်ရေးတခွန်ဤမှာကုန်တင်ရင်းနှစ်စီးမီးရှို့ခံခဲ့ရပါတယ်။မလ29ရက်နေ့တုန်းကတော့မြဝတီအာရှလမ်းပေါ်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပြီးလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်နေတာကြောင့်ခရီးသွားကားတွေ၊ကုန်ကားတွေနောက်လက်ပြန်ရတာတွေလည်းရှိနေပါတယ်။ကရင်ပြည်နယ်အတွင်းကစစ်ဘေးရှောင်တွေနေရာပြန်နိုင်ဖို့အတွက်လေးကီကော်နဲ့ကော့ကရိတ်မြို့တောင်ပိုင်းမှာတပ်ဆွဲနေရယူထားတဲ့စစ်ကောင်စီတပ်တွေဖယ်ရှားပေးဖို့မလ9ရက်နေ့က KNU တပ်မ6ကပြည်ပေးချက်ထုတ်ပြန်လိုက်ပြီးတဲ့နောက်စစ်ကောင်စီဘက်ကတိုက်ရင်အားတွေတိုးချဲ့ပြီးနေရာယူလာတဲ့အတွက်နေ့စဉ်ဒီပါနှစ်ဖက်တိုက်ပွဲတွေပြင်းထန်လာနေပါတယ်ရှင်။